မက္ကဆီကိုနိုင်ငံတောင်ပိုင်းမှာကြာတာပင်နှင့်ညကပြင်းအား၈ ဒသမ နှစ်အဆင့်ရှိတဲ့ငလျင်တစ်ခုလောက်ကသွားတာကြောင့်လူ၁၆ဦးထံမှနေသေဆုံးသွားပါတယ်။ဒါကနေပေါင်းတရားအတွင်းအပြင်းထန်ဆုံးငလျင်ဖြစ်တယ်လို့မက္ကဆီကိုသမ္မတအန်ဒရီကာပညာညေတိုကပြောပါတယ်။မက္ကဆီကိုနိုင်ငံတောင်ဘက်ကတူနာလာမြို့ကနေကီလိုမီတာ၁၀၀အကွာပစိဖိတ်ကမ်းရိုးအနီးမှာငလျင်လောက်သွားတာဖြစ်တယ်လို့တာဝန်ရှိသူကပြောပါတယ်။ငလျင်ကြောင့်ချီပါစပီနယ်တောင်ပိုင်းမှာအိမ်နဲ့ပြိုကျသွားပါတယ်။အခုငလျင်ဟာ1985ခုနှစ်ကလူပေါင်းထောင်ကျော်တည်ဆုံးခဲ့ရတဲ့ငလျင်ထက်ပိုကြီးတယ်လို့သမ္မတပညာညေတိုကတောက်ကြနေမှာပြောပါတယ်။အမေရိကန်ဘူမိဗေဒဌာနရဲ့ထောက်လှမ်းချက်ကတော့ပြင်းအားအစ်သက်ရမတစ်အစင်းကိုဖော်ပြပါရယ်ငလင်းမြောက်တမီတာမြင့်နဲ့ဆူနာမီရေလိုင်းအသေးစားလေးတွေလည်းဖြစ်ပေါ်ခဲ့တယ်လို့ပစိဖိတ်ဆူနာမီသတိပေးဌာနကပြောပါရယ်ဆူနာမီကြောင့်ပျက်စီးမှုတွေရှိခဲ့သလားဆိုတာကတော့ချက်ချင်းမသိရပါဘူးအိမ်တွေကျောင်းဝင်တဲ့ဆေးရုံတွေလည်းငလင်းမြောက်ထိခိုက်ပျက်စီးသွားတယ်လို့ Cheerbox အုပ်ချုပ်ရုံးမှုမန်နူယယ်ဗာလက်စကိုကရုပ်မြင်သံကြားစနစ်ခါမှာပြောဆိုသွားပါရယ်ငလင်းတောင်ကိုဝန်းလံလာတဲ့မက္ကဆီကိုစီးတီးနဲ့ဂွေဒီမာလာစီးတီးထိအောင်သိရှိခံစားခဲ့ရတာပါငလင်းမြောက်အမေရိကတိုက်အလဲပိုင်းနိုင်ငံအတော်များများအတွက်ဆူနာမီသတိပေးချက်တွေကိုအမေရိကန်ဆူနာမီသတိပေးရထားတာကအစောပိုင်းမှာထုတ်ပြန်ခဲ့ပေမဲ့နောက်ပိုင်းမှာပြန်ပြီးတော့ရုပ်သိမ်းလိုက်ပါတယ်